Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ VOA American တန်ရဲ့2022ခုနှစ် January 18ရက်တနင်္လာနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line meter 32.49 ပထမနာရီဘက်မှာ line meter 190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပါ။ဒီမနက်ခင်းထောက်လွှင့်ပေးမဲ့သတင်းတွေထဲမှာမြန်မာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ဒေါ်ဆန်းစုကြည်ဟာမရှိလို့မဖြစ်ဘူးလို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်တာနဲ့ယူကရိန်းအစိုးရ website စာမျက်နှာတွေအတိုက်အခိုက်ခံခဲ့ရတာအတွက်ယူကရိန်းကရုရှားကိုအပြစ်တင်လိုက်တာလို့ထူးခြားတဲ့သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာတော့
ခလူးလေးတောင်ကြီးကပြည်တဲ့တခါတည်းကိုစစ်ကောင်စီကနေပြီးတော့တို့ရွာတွေပြန်တော်ရပြီလို့ပြောတယ်ဘယ်လိုပြောလဲဆိုတော့အဲ့လိုလက်နှက်ကြီးနဲ့ပြစ်ဖို့ရှိရပါတော့။အဲမင်းတို့နေတဲ့နေရာကိုစနိုင်တယ်။အဲမင်းရောပြန်လာခဲ့။အဲ့လိုပြောရခါရာသားတွေကလည်းရှောက်လန့်ပြီးတော့ပြန်ရတယ်
။ကရင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်ပိုးရင်ဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကြားကြမှာပါ။ဒါအပြင်ကိုဗစ်ဆေးသင့်နှမျိုးနဲ့အာရှအထည်လေးလုံရအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းချောင်းတင်ပြထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍအပြင်ထူးခြားဆန်းပြားသတင်းတွေသတင်းတွေတဲကတုတ်တက်အစီအစဉ်နဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်။အခုတော့ချိန်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိုင်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်။
မြန်မာနိုင်ငံမှာ
သတင်းတွေကိုမတ်တင်ကြီးထိုင်တဲ့မတ်အင်ဂျင်နိုင်တို့ကတင်ပြပေးမှာပါ
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ကျင့်သုံးနိုင်ရေးအတွက်ဒေါ်ဆန်းစုကြည်ဟာမရှိမဖြစ်ဖြစ်ကြောင်းသူမကိုပြစ်ဒဏ်ချမှတ်ထားပေမဲ့လို့လဲငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာသူမပါဝင်ရမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလော့ဆန်ကတင်းငွေနေနေမှာပြောပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီတရားရုံးရဲ့ပြစ်ဒဏ်စီရင်မှုကိုလဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကရှုတ်ချပါတယ်။စစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးရေးအကြမ်းဖက်မှုတွေရပ်ပြီးလူ့အခွင့်အရေးကိုလေးစားလိုက်နာရေးနော်ဝေနိုင်ငံခြားရေးဝန်ကြီးအနီကင်ဟုတ်ဖဲရဲ့တောက်ဆူချက်အတိုင်းပဲထက်တူခံယူတယ်လို့လဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့တက်ဆိုင်သူအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးမှာပါဝင်ပြီးဒီမိုကရေစီအတွင်ကူးပြောင်းမှုလုပ်ငန်းစဉ်ကိုပြန်လည်ဆောင်ရွက်ဖို့လဲတောက်ဆူချောင်းကြီးညာချက်မှာဖော်ပြပါတယ်ဒါပေမဲ့ဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်မပါရင်တော့အတိတ်ပဲမဲ့ဖြစ်မယ်လို့လဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာပြည်နာဖြည့်ရှင်ရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရက်တိုးတက်မှုရှိစေဖို့ဖိလစ်ပိုင်ဘက်ကတိုက်တွန်းဆောင်ရွက်မယ်အကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်အာရကန်ရိုဟင်ဂျာကဲတင်ရေးတပ်အာစာအဖွဲ့ခေါင်းဆောင်နဲ့ညေကိုတော်ဆက်သူမိုဟာမက်ရှားအလီကိုဖမ်းဆီးကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်အာစာအဖွဲ့ခေါင်းဆောင်အတ္တလာအဘူအမာဂျူနူနီနဲ့ညေကိုတော်ဆက်တဲ့မိုဟာမက်ရှားအလီကိုဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကစနေနေ့နောက်ပိုင်းမှာဖမ်းဆီးတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ကန်ယူဒါမြို့ကောက်ဆက်စာအနီးကစခန်းတစ်ခုမှာအလီကိုမူရစေဝါလက်နက်တွေနဲ့အတူဖမ်းဆီးရမိကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။အာဆာနဲ့အခြေဆက်ရှိပြီးအာဆာခေါင်းဆောင်အတာလာနဲ့လည်းပုံမှန်အဆက်အသွယ်ရှိကြောင်းအလီကဖြောင့်ချက်ပေးကြောင်းလဲကုကဲရေးအရာရှိက AFP သတင်းအေဂျင်စီကိုပြောပါတယ်။အလီပြန်ပေးဆွဲထားသူတဦးကိုကဲတင်နိုင်ခဲ့ကြောင်းလဲသူကပြောပြီမဲ့အသေးစိတ်ကိုတော့မပြောပါဘူးအာရကန်ရိုဟင်ဂျာကဲတင်ရေးတပ်အာစာလက်နက်ကိုင်အဖွဲ့ဟာဆိုရင်နိုင်ငံရေးအတိုက်ခံတွေကိုလှုပ်ချက်မှုမူးယစ်စေဝါမှောင်ခိုမှုဒုက္ခသည်စခန်းတွေအတွင်းမှာအကြောက်တရားလွှမ်းမိုးအောင်လှုံ့ဆော်မှုတွေလုပ်တယ်လို့ဆွဆွဲခံထားရတာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေကိုထာနေပြန်ရေးနှစ်နိုင်ငံသဘောတူညီချက်နဲ့ကြိုးစားခဲ့ပေမဲ့လို့လေမြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတယ်လို့သူတို့ကိုနိုင်ငံသားဖြစ်ရမှလည်းတီးဆဲဥပဒေအတိုင်းဆောင်ရွက်ရမယ်လို့ပြောခဲ့တာပါ ဩဇာရှိတဲ့ရိုဟင်ဂျာလူမှုအတိုင်းအဝန်ကောင်ဆောင်မိုဟစ်ဦးလာနဲ့အစ္စလာမ်ကျောင်းတစ်ခုကပုဂ္ဂိုလ်ခုနှစ်ဦးတို့တပ်ဖြတ်ခံရမှုတွေအတွေ့အာဆာကိုဆွဆွဲခဲ့ပြီးနောက်ပိုင်းအခုအလီကိုဖမ်းဆီးမှုဟာဆိုရင်အာဆာရဲ့အစစ်မြေဆောင်အဖွဲ့ဝင်တဦးကိုဖမ်းဆီးမှုဖြစ်ပါတယ်ယူကရိန်းအစိုးရရဲ့ website တွင်နှောက်ယှက်တိုက်ခိုက်ခံရမှုအတွေ့ယူကရိန်းကရုရှားကိုတနင်္ဂနွေနေ့မှာအပြစ်တင်ပြောဆိုလိုက်ပါတယ်။ဒါဟာတချိန်ကဆိုဗီယက်သမ္မတနိုင်ငံဟောင်းအပေါ်ရုရှားအစိုးရရဲ့ hybrid war စီရေးဗျူဟာနဲ့တိုက်ခိုက်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုရှုတ်ချတာဖြစ်ပါတယ်။
We're witnessing one of the biggest cyber attacks over the last
3 years အတွင်းအကြီးမားဆုံး cyber တိုက်ခိုက်ခံရမှုတစ်ခုကိုကြုံတွေ့နေရပါတယ်။ဝန်ကြီးဌာန18ခုလောက်ထိခိုက်ပြီးသူတို့ရဲ့ website တွေဖျက်ဆီးခံရတဲ့တိုက်ခိုက်ခံရမှုကြီးဖြစ်ပါတယ်လို့နိုင်ငံရဲ့အထူးဆက်သွယ်ရေးစင်တာဒုတိယအကြီးအကဲ Victor Zura ကပြောခဲ့တာဖြစ်ပါတယ်။ယူကရိန်းရဲ့အရှေ့ပိုင်းနေဆက်တလျှောက်မှာရုရှားဘက်ကတပ်ဖွဲ့ဝင်တသိန်းချထားတာနဲ့အတူပဲစိုက်ဘာတိုက်ခိုက်မှုကိုရုရှားကကြိုးကန်ဆောင်ရွက်နေတယ်ဆိုတာကိုအထောက်အထားတွေကပြသနေကြောင်းလဲယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အင်တာနက်ကနေဖောက်ထွင်းတိုက်ခိုက်ကြောင်းယူကရိန်းရဲ့ဆွဆွဲချက်ကိုတော့ရုရှားဘက်ကအကြိမ်ကြိမ်ညှဉ်းဆန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီခရွန်ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုမှာလာမဲ့သတင်းပတ်တွေဟာခက်ခဲလိမ့်မယ်လို့အမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဘီဘက်မာတီကတနင်္ဂနွေနေ့မှာပြောပါတယ်။ကူးစက်သူအရေအတွက်များလာပြီးစေးရုံတွေလည်းအပြင်းထန်ကြိုးပမ်းနေရကြောင်း ABC ရုပ်သံရဲ့ This Week အစီအစဉ်မှာဒေါက်တာမာတီကပြောဆိုခဲ့တာပါ။စမ်းသပ်မှုကိုအစွမ်းကုန်ဆောင်ရွက်မှဖြစ်ကြောင်းကိုဗစ်စမ်းသပ်ရေး test kit တွေကိုလည်းအလိုရှိတဲ့အမေရိကန်ပြည်သူတွေထံကိုမကြာခင်မှာပို့ဆောင်ပေးနိုင်မှဖြစ်ကြောင်းဒီအခြေအနေကိုကြော်လွှားနိုင်မှာပါလို့လည်းဒေါက်တာမာတီကအပြုသဘောနဲ့ပြောပါတယ်။ဒါခွေစည်းထိုးရေးဒါမှမဟုတ်လဲမကြာခဏကိုဗစ်စစ်ဆေးရေးအတွက်သမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်ကိုတရားရုံးချုပ်ကတားမြစ်လိုက်တဲ့မကြာသေးခင်ကစီရင်ဆုံးဖြတ်ချက်ကိုတော့အလွန်မှစိတ်ပြက်ရာကြောင်းနဲ့အများပြည်သူကျန်းမာရေးအတွက်အကျိုးနည်းစေတဲ့ကိစ္စလို့လဲသူကရည်ညွှန်းပြောဆိုခဲ့ပါတယ်ရှင
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 933နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရရှင
်။မင်္ဂလာပါ။ကျမအင်ဂျင်နိုင်ပါရှင်။သတင်းစီစဉ်ဒုတိယအပိုင်းကိုဆက်လက်တင်ဆက်မှာပါ။ American ပြည်ထောင်စု Texas ပြည်နယ်ကဖျားရှိခိုးကြောင့်မှာစနေနေ့ကလူ၄ဦးကို10နာရီကြာတစ်စက္ကန့်ဖြစ်ဖမ်းဆီးခဲ့သူဟာအသက်44နှစ်အရွယ်ဗြိတိန်နိုင်ငံသားဖြစ်ကြောင်း American အာဏာပိုင်တွေကတနင်္ဂနွေနေ့ကထုတ်ဖော်ပြောကြားခဲ့ပါတယ်။သူကတော့အဲ့ဒီဖျားရှိခိုးကြောင်းမှာပဲ American FBI နဲ့ SWAT လုံခြုံရေးအဖွဲ့တွေကတနက်နဲ့ပြစ်ပြီးအသေးဖမ်းဆီးခဲ့တာပါ။ဒဇဂန်ဖြစ်လူတွေကိုဖမ်းဆီးခဲ့သူရဲ့လုပ်ရက်ဟာကြောက်မက်ဖွယ်ကောင်းတဲ့လုပ်ရက်အဖြစ်သမ္မတဂျိုးဘိုင်ဒန်ကရှုံချပြောဆိုခဲ့ပါတယ်။ဒိုက်ရိုက်ထုံးနဲ့ပြသချက်တွေအရဒဇဂန်တွေကိုဖမ်းဆီးခဲ့တဲ့ Malik Faisal Akram ဟာ American စစ်တပ်အရာရှိတွေကိုတပ်ဖို့ကြိုးပမ်းမှုနဲ့ American အချင်းထောင်မှာထောင်ဒဏ်86နှစ်ချမှတ်ခံထားရတဲ့ပါကစ္စတန်အမျိုးသမီးအာယုံဂျောခွဲစိတ်ထူကူအဖီယာဆဒီဂီကိုလွှတ်ပေးဖို့အော်ဟစ်တောင်းဆိုခဲ့တဲ့အတန်းတွေကြားခဲ့ရတယ်လို့ဆိုပါရယ် Fort Worth အနီးကဘတ်အစ္စရေးလ်အတင်းတော်ကြောင့်မှာစနေနေ့ကဒဇဂန်၄ဦးကိုဖမ်းဆီးခဲ့တဲ့ဗြိတိန်နိုင်ငံသား Akram ကိုအဲ့ဒီည9နာရီလောက်နောက်ဆုံးဒဇာကန်ဖျားเจ้าကထွက်လာပြီးနောက်မှာအမေရိကန်လုံခြုံရေးတပ်ဖွဲ့တွေကပြစ်ဒတ်ဖမ်းဆီးခဲ့ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ FBI ရဲ့ကြေညာချက်မှာတော့အခရမ်ရဲ့အကြမ်းဖက်လုပ်ရက်မှာအခြားမည်သူမှပါဝင်တဲ့အရေးအယံမရှိခဲ့ဘူးလို့ဖော်ပြထားပေမဲ့ဖြစ်နိုင်တဲ့ရည်ရွယ်ချက်ကိုတော့ရေးသားထားခြင်းမရှိပါဘူး။နေအိမ်အခြေချုပ်ကန့်သတ်ချက်တွေကိုဖောက်ပြက်တဲ့အတွက်ပြင်သစ်အီရန်ပညာရှင်ဖရီဘာအဒယ်ခါကိုပြန်လည်ဖမ်းဆီးထားကြောင်းအီရန်အာဏာပိုင်တွေကအတည်ပြုခဲ့ပါတယ်။တရားစီရင်ရေးနဲ့ဆိုင်တဲ့သတင်းတွေဖော်ပြနေတဲ့ website ဖြစ်တဲ့ mizan.news မှာ January 16ရက်နေ့ကရေးသားထားရမှာတော့ electronic စောင့်ကြည့်ရေးလက်ကောက်ဝတ်တက်ခံထားရတဲ့အဒယ်ခါဟာတရားရုံးရဲ့ကန့်သတ်ချက်တွေကိုအကြိမ်ပေါင်းများစွာချိုးဖောက်ခဲ့တယ်လို့အီရန်တရားစီရင်ရေးဌာနလက်ထောက်အကြီးအကဲတဦးရဲ့ပြောဆိုချက်ကိုကိုကဖော်ပြထားပါတယ်။ အသက်62နှစ်အရွယ်အဒေါ်ခါကိုတရားရေးအာဏာပိုင်တွေဘက်ကထက်ခါတလဲလဲသတိပေးနေပေမဲ့သူ့အပေါ်နေအကျေကျုပ်ကန့်သက်ချက်တွေကိုချိုးဖောက်ခဲ့တယ်လို့အဲ့ဒီအရာရှိကပြောခဲ့တယ်လို့ဆိုပါတယ်အဒက်ခအပေါ်နောက်ထပ်ထောင်ဒဏ်အသစ်ချမှတ်လိုက်တဲ့အတွက်ပြည်နိုင်ငံသားရေးဝင်ကြီးဌာနကဇန်နဝါရီလ12ရက်နေ့ကရှုံချခဲ့ပြီးဒီအမှုဟာပြင်သစ်နဲ့အီရန်အစိုးရကြားဆက်ဆံရေးအပေါ်အပြတ်သဘောဆောင်တဲ့အကျိုးဆက်တွေဖြစ်ပေါ်စေကြောင်းနဲ့သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အဒက်ခဟာပြင်သစ်မှကြော်ကြားတဲ့ Paris Institute အဖွဲ့ရဲ့နိုင်ငံရေးလေးလာမှုဌာနကအီရန်ဆိုင်ရာကျွမ်းကျင်သူတအုပ်ဖြစ်ပြီး2019ခုနှစ်ဇွန်လ5ရက်နေ့မှာတီဟီရန်လေစိတ်မှာဖမ်းဆီးခံခဲ့ရပါတယ်။သူ့ကိုနိုင်ငံတော်လုံခြုံရေးချိုးဖောက်မှုနဲ့အီရန်အစိုးရကထောင်ဒဏ်5နှစ်ချမှတ်ခဲ့ပြီး2020ပြည့်အောက်တိုဘာလမှာနေအိမ်အကျယ်ကျုံးနဲ့နေခွင့်ပြုခဲ့တာဖြစ်ပါတယ်။ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှုမှာအသေးခံဘုံခွဲသူတအုပ်လက်ချက်ကြောင့်အစိုးရပြောခွင့်ရသူလည်းဖြစ်သတင်းတောက်ဟောင်းလည်းဖြစ်တဲ့မိုဟာမက်အီဘရာဟမ်မိုလင်ဒဏ်ရာရခဲ့ပါတယ်။မျိုးရဲမှာရက်ထားတဲ့မိုလမ်ရက်ကားစီကိုအသေးခံဘုံခဲသမားပြေးသွားပြီးသူ့ရဲ့ဝစ်စကုတ်မှာဝတ်ထားတဲ့ဖောက်ခွဲရေးပစ္စည်းခလုတ်ကိုနှိပ်ပြီးဖောက်ခွဲခဲ့ကြောင်းမျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုပြောကြားခဲ့ပါတယ်။ဘုံချီစံတွေထိမှန်မှုကြောင့်မိုလင်းမြက်လက်နဲ့ခြေထောက်မှာဒဏ်ရာတွေရခဲ့ပါတယ်။ဆိုမာလီစစ်သွေးကြအဖွဲ့ El Shabab ကတော့ဒီတိုက်ခိုက်မှုအတွက်သူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။သူဟာ BBC ဆိုမာလီဌာနကသတင်းတောက်ဟောင်းတအုပ်ဖြစ်တယ်လို့ဆိုမာလီတရင်များတမကကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။အခုလိုမိုလင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လုပ်ရဟာဆိုးရွားတဲ့အကြမ်းဖက်တိုက်ခိုက်မှုအဖြစ်ဆိုမာလီဝန်ကြီးချုပ်မိုဟာမက်ဟူစိန်ရိုဘောကရှုံချခဲ့ပြီးဒဏ်ရာတွေကနေအမြန်ဆုံးတတ်တာလာစေဖို့လဲဆူတောင်းကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအရှိတောင်ဘက်ပိုင်းမှာပြင်းထန်တဲ့ဆောင်းရာသီမုန်တိုင်းကြောင့်လျှက်စစ်တအားတွေပြတ်တောက်ပြီးတပ်ပင်တွေခြံစည်းရိုးတွေကျိုးကျခဲ့တယ်လို့လမ်းတွေပေါ်မှာလည်းရေခဲပြင်လိုမျိုးအေးခဲဖုံးလွှဲနေပြီးလူတွေကိုဒုက္ခရောက်စေခဲ့ပါတယ်။ဂျော်ဂျီယာ၊မြောက်ကော်ရီလိုင်းနာ၊တောင်ကော်ရီလိုင်းနာနဲ့ဖလော်ရီဒါပြည်နယ်တွေမှာလူပေါင်းတောင်နဲ့ချီလျှက်စစ်မီးသုံးမရပါဝါတွေပြတ်တောက်ခဲ့ပါတယ်။အမေရိကန်မိုးလေဝသဌာနမုန်တိုင်းခန့်မှန်းရေးစင်တာရဲ့အဆိုအရကာရိုလိုင်းနာ၊ဂျော်ဂျီယာ၊တန်နက်စီနဲ့ဗာဂျီးနီးယားပြည်နယ်တွေကတချို့နေရာတွေမှာတနအီကိုနှင်းတလက်မကျော်နှုန်းကျဆင်းခဲ့တယ်လို့ဆိုပါရယ်။မုန်တိုင်းကြောင့်တောင်ပိုင်းဒေသတချို့မှာလေကြောင်းခီးသွားလာဖို့အလွန်ခက်ခဲစေခဲ့ပါရယ်။တနင်္ဂနွေနေ့နောက်ပိုင်းမှာရာသီဥတုအခြေအနေဆက်လက်ဆိုးရွားလာပွဲရှိပြီးဝါရှင်တန် DC area တဝိုက်လေစိတ်တွေမှာလေရင်တွေရနာထားဖို့ရှိကြောင်းဖက်ဒရယ်လေကြောင်းထိမ့်သိမ့်မှုအုပ်ချုပ်ရေးဌာနကပြောကြားခဲ့ပါရယ်ရှင်။
ဒီနေ့လာနေမနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးခဲ့ကြတာပါ။ VOA ရဲ့မနေ့ခင်ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံဖြစ်နဲ့ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမဆုံးတော့ကရင်ပြည်နယ်ထဲကဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ရအောင်ပါ။ကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်တောင်ရင်းမြစ်အနီးမြန်မာဘက်အချက်မှာစစ်ဘေးရှောင်ဒုက္ခသည်က4000လောက်ရှိနေတော့တယ်။စနေနေ့ကတော့ဖလူလေးတောင်ကြီးအနီးကဒုက္ခသည်တွေရှိတဲ့နေရာကိုလက်နက်ကြီးတွေကျနိုင်နေဆိုပြီးတော့စစ်ကောင်စီကနေရပြန်ဖို့အတွက်ဖိအားပေးခဲ့တဲ့အတွက်ဒုက္ခသည်800ကျော်လောက်ဟာနေရပြန်သွားကြတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့်အပြည့်စုံကိုတော့ VOA သတင်းတောက်မတ်အေးမာကပြောပြပေးမှာပါ။
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်မြို့တဲ့အနီးကဖလူကြီးဖလူလေးကျေးရွာတွေမှာပြီးခဲ့တဲ့ရက်ကစစ်ဘေးရှောင်တွေခိုလုံနေတဲ့ဒီမိုကရေစီကရင်အကျိုးပြုတပ် DKPA စခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းကရောမြေပြင်ကပါထိုးစစ်ဆင်ပြီးတက်ခတ်ခဲ့တာကြောင့်စစ်ဘေးရှောင်တွေထွက်ပြေးကြရပြီးတောင်ရင်းမြစ်တစ်လျှောက်မြန်မာဘက်ချမ်းမှာဒုက္ခသည်4000လောက်ရှိနေတာပါဖလူလေးတောင်ကျင်းနီးမှာနေထိုင်နေတဲ့ဒုက္ခသည်တွေကိုတော့စစ်ကောင်စီဘက်ကနေရပြန်ဖို့ဖိအားပေးခဲ့တာကြောင့်လူ800ကျော်လောက်နေရပြန်သွားခဲ့တယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ
်ဖလူလေးတောင်ကြီးကပြည်တဲ့ဒုက္ခသည်တွေကိုစစ်ကောင်စီကနေပြီးတော့တို့ရွာတွေပြန်လာလို့ရပြီလို့ပြောတယ်ပြောတဲ့ခါကျတော့ဘယ်လိုပြောလဲဆိုတော့တို့လက်နက်ကြီးနဲ့ပြစ်ဖို့ရှိရပါတော့အဲမင်းတို့နေတဲ့နေရာကိုချနိုင်တယ်အဲမင်းရွာပြန်လာခဲ့အဲ့လိုပြောတဲ့ခါရွာသားတွေကလည်းရှောက်လန့်ပြီးတော့ပြန်ရတယ်မနေ့နေ့လည်းနေဖို့တော့လူ400ရှိတယ်ကျွန်တော်ထမင်းတက်ဖို့ပဲညနေ 9:00 ထမင်းတက်ဖို့တော့လူ90လောက်ပဲကျန်ရယ်တချို့ကပြန်ကျွန်တော်တို့တော်တဲ့ချိန်မှာပြန်နေတဲ့လူတွေရှိတယ်ပြန်ဖို့ပြင်နေတဲ့လူတွေရှိတယ်လူကြီးရွာပြန်များတယ် တော့ပြောတဲ့ချိန်မှာပြန်တဲ့ခါကျတော့သူကအဲဖလူကြီးဘက်မှာဗားရီလောက်လဲဆိုတော့သူကဝင်လာတဲ့ကားနံပါတ်တွေမှတ်တယ်ဖုန်းရိုက်တယ်နောက်ပြီးတော့ဝင်လာတဲ့လူကြီးတွေကိုစရင်ကောက်တယ်ဆိုတော့ဒီမနေ့ sorry ကျွန်တော်ရောက်တော့ကြည့်တဲ့ခါကျတော့650ရှိတဲ့နေရာမှာ100ပဲကျန်တော့တယ်အဲ550က3G ကိုပြန်ရတယ်လေးတောင်လောက်ရှိတဲ့ဒီဘက်တစ်ချမ်းမှာ800လောက်ပြန်သွားတယ်အခုလည်းဒီပောင်ရဲမှာတော့အနည်းဆုံး3000ကျော်တော့ရှိနေတာတွေ့ရတာခင
်ဗျ။ဒါပေမဲ့လည်းဘလူးလေးရွာကြီးကဒီမိုကရေစီကရင်ကျိုးပြတ်တက်စကမ်းမှာခိုလုံနေတဲ့ဆစ်ဆောင်ဒုက္ခသည်တွေကတော့ဘလူးလေးဘက်မှာတိုက်ပွဲတွေရှိနေသေးတဲ့အတွက်ကောလက်နက်ကြီးလက်နက်ငယ်တွေထဲမှာပြစ်ခတ်မှုတွေကြောင့်တောင်ရင်းမြစ်ကြီးကိုထွက်လာကြသူတွေလည်းရှိတယ်လို့ထိုင်းဘက်ကကူးလာတဲ့အတွက်ထိုင်းဘက်ချမ်းကနွားချံဆစ်ဘေးဆောင်စကမ်းမှာလည်းဒုက္ခသည်ထောင်ကနန်းလောက်ရှိနေသေးတယ်လို့ဆိုပါတယ်
။ဒီပူဆာလုံးစကမ်းကြားတဲ့အခါကျတော့ပူဆာလုံးစကမ်းသားကရှိတဲ့အာလူတွေကပြန်ပြေးလာတယ်အဲ့ဒါပြန်လာတဲ့လူတွေကသူတို့ကဘယ်လောက်ရှိလဲဆိုအိမ်သာစု18စုရှိတယ်လူကြီးက80ရှိတယ်ထိုင်းမဲ့ချမ်းမှာထိုင်းမဲ့ချမ်းမှာအဲဒီနွားချမ်းတွေမှာတော့2000ပေါင်းလောက်ရှိတယ
်ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်တပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီအတွက်ဒုက္ခသည်2000လောက်ဟာနေရက်တွေကိုပြန်သွားလိုက်လက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိရင်တောင်ရင်မြစ်အဒီကိုပြန်လာလိုက်နဲ့အချိန်အရေအတွက်၅ချိန်လောက်ရှိနေပြီလို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်။တရင်ပြည်နယ်မြဝတီခရိုင်လေးကီကော်မြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်အမတ်2ဦးနဲ့ဆီယနာတိမ့်မှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာဏာဖီဆန် CDM လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်တပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့တာတလားကျော်သွားပြီဖြစ်ပါရဲ့ရှင်
။ငါအေးမှာပါရှင်။ကင်းပြည်နယ်ကဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုကြားခဲ့ကြတာပါ။အခုတော့အာရှဒေသကအထက်ချုပ်လုပ်ငန်းအခြေအနေကိုပြောပြပေးပါရစေ။ကမ္ဘာနိုင်ငံတွေအားထားနေရတဲ့အာရှဒေသတွေအထက်လက်ထုတ်ကုန်တွေဟာကိုဗစ်ကာယောဂါကြောင့်ပို့ကုန်ဈေးတွေချိနေတာပို့ဆောင်ရေးကြန့်ကြာလာတာဒါကြောင့်လုပ်ငန်းတွေထိခိုက်လာပါတယ်။ဒီလိုအခြေအနေကိုအစားထိုးနိုင်ဖို့အတွက်စပိန်က fashion company တွေကလည်းသူတို့ရဲ့ထုတ်လုပ်မှုပုံစံကိုပြောင်းဖို့အတွက်စဉ်းစားလာကြပါတယ်။စပိန်မှာပဲပို့ပြီးထုတ်ဖို့တအားထုတ်လာတဲ့အကြောင်းဘာစီလိုနာကနေပြီးတော့ Alfonso Bito ပေးပို့ထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ
်။ Francisco Manchu ဆိုတဲ့ထဲချုပ်အလုပ်ရုံကိုအချုပ်ဆက်တွေထားရောက်လာပါတယ်။ဘာစီလိုနာဒေသမှာရှိတဲ့ဒီဆက်ရုံငယ်လေးဟာကိုဗစ်ကာလအတွင်းနှာခေါင်းဆီးတွေချုံယောင်းခြင်းကဆလို့စီးပွားဖြစ်လာတာပါ။အရင်ကတရုတ်ပြည်ကနေမှာယူတင်သွင်းလေးရှိကြတဲ့ဖောက်သည်တွေထဲမှာအခုအခါတချို့ကတော့ပြည်တွင်းကဒီလိုလုပ်ငန်းတွေကနေမှာယူဖို့စိတ်ဝင်စားလာကြပါတယ်။ဂွာတီမာလာနိုင်ငံကနေစပိန်ကိုပြောင်းလာတာ၃နှစ်ရှိပြီဖြစ်တဲ့မန်ချူရိုမိသားစုဟာအထည်ချုပ်လုပ်ငန်းနဲ့ဘဝအသစ်ထူထောင်ဖို့ကြိုးပမ်းနေကြတာပါ။
Tenemos más producción, entonces necesitamos más maquinaria
para. ကျွန်တော်တို့တွင်းမြင်ထားပြီးနောက်ထပ်အမှားတွေအတွက်ဒုစရောက်ထုတ်နိုင်မလဲစစ်ပျက်စီးတွေလိုလာပါတယ်။
Inditex လို့နာမည်ကြီး Spain Fashion လက်လီဆိုင်တွေကတော့အာရှတိုက်ကအများစုဖြစ်တဲ့ထောင်ချီတဲ့စက်ရုံတွေနဲ့ချိတ်ဆက်ထားပေမဲ့ပို့ဆောင်ရေးမှာကြံ့ကြာမှုတွေဈေးနှုန်းတက်လာတာတွေကြောင့်အခက်အခဲကြုံနေရပါတယ်။မှားရတဲ့အတိုင်းပစ္စည်းတွေရောက်မလာတာဟာအ धिक စိန်ခုံမှုဖြစ်နေတယ်လို့ Citamac Fashion Company အကြီးအကဲ Montserrat ကပြောပါတယ်
because most of the companies have the
company အများစုကမှတ်ထားတာတွေရှိပေမဲ့ပစ္စည်းတွေကရောက်မလာတော့ဆိုင်းမာတင်ရောက်เสียပစ္စည်းလည်းမရှိပဲဖြစ်နေပါတယ်ဒါကတကယ်ကြီးမားတဲ့ပြဿနာပ
ါဘာစီလိုနာကနေ38မိုင်လောက်ဝေးတဲ့အီဂူအလာတာမြို့ငယ်လေးဟာစပိန်မှာကိုဗစ်ကူးစက်မှုစဖြစ်ခဲ့တဲ့မြို့တွေထဲပါပြီးတွာလာလှူရှာမှုတွေကန့်သတ်ခံရတဲ့ပထမဦးဆုံးမြို့ဖြစ်ခဲ့တာကြောင့်နိုင်ငံတကာသတင်းတွေမှာထင်ရှားတဲ့မြို့လည်းဖြစ်ပါတယ်ဒီမြို့မှာအစဉ်လာရအထည်ချုပ်လုပ်ငန်းတွေရှိခဲ့ပေမဲ့လွန်ခဲ့တဲ့အနှစ်20လောက်ကစလို့ကုန်ထုတ်လုပ်ငန်းတွေဟာလောအားကသက်သာတဲ့တရုတ်နိုင်ငံတွေစီရောက်သွားခဲ့တာပ
ါ Most of the most important fashion companies now are from Spain like the
big ones မှာလူသိများတဲ့ Inditex, Mango တို့လို fashion company အများစုကစပိန်နိုင်ငံကဖြစ်ပါတယ်ဒါပေမဲ့2000ပြည့်နှစ်နောက်ပိုင်းဒီလိုလုပ်ငန်းကြီးတွေသာမကဘဲအလက်စားနဲ့အငယ်စားကုမ္ပဏီတွေလည်းဈေးပေါ်တဲ့တရုတ်ပြည်ကပဲဝယ်ယူလာကြပါတယ
်စီတာမန်ဒစိတ်ကဈေးကွက်မှာလူသိများပြီး Igualada မြို့ကမိသားစုပိုင် Fashion Design ကုမ္ပဏီကနေထုတ်တဲ့အထည်တွေဖြစ်ပါတယ်အာစဒေတာကအထည်တွေအဝယ်လိုက်ပြီးစပိန်မှာလုပ်ငန်းတွေထိုးကြလာခြင်းမှာပဲ Montserrat ကကုမ္ပဏီကိုဝယ်လိုက်ပြီးပြည်တွင်းမှာထုတ်လုပ်ဖို့စွန့်စွန့်စားစားဆုံးဖြတ်ခဲ့တာပါ
I really believe that the brands that
Kirima thoulopu ne name kaung shi de amat de sei phit da chaung anagat ma aung myin me lo chima yong chi ba de
ye che ti tan bo lo tama akwin ye ka kwe pe bo ne pawun nyin nyam mu shwa cha bo tan nei tan tit de ha le kon thau lo ngan atwet san namuna tit de phit la ba de athe chou lo ngan ni a sha ti da ga ni pyan yauk la da ha spain atwet yo အကြာဥရောပနိုင်ငံအနေနဲ့အတွက်ပါအခွင့်အလမ်းတွေဖြစ်လာနိုင်ပေမဲ့ဘူဝါရရေးရချမှတ်သူတွေရဲ့ပံ့ပိုးမှုတွေလိုအပ်တယ်လို့ဘာစီလိုနာတက္ကသိုလ်ကစီးပွားရေးသမိုင်းပညာရှင်ဖယ်ရီပါစကူအယ်ကပြောပါတယ
်ရှင် necesitan políticas activas para que esto
လက်တွေဖြစ်လာဖို့ထိရောက်တဲ့ဘူဝါရတွေလိုပါတယ်ဥရောပမှာကုန်ထုတ်လုပ်ငန်းတွေပြန်လည်ရှင်သန်လာအောင်စိတ်ဆန္ဒရှိဖို့လည်းလိုအပ်ပါတယ်
ဤဂူအလာဒာမြို့ဟာကိုဗစ်ကာယောဂါကြောင့်ဥရောပမှာအစောဆုံးနှစ်နာဆုံးရှုံးမှုကြုံခဲ့ရတဲ့မြို့ဖြစ်ပါတယ်။ဒါပေမဲ့လည်းအခုအခါအာရှဒေသကပြန်ရောက်လာနေတဲ့ကုန်ထုတ်လုပ်ငန်းတွေနဲ့အတူကိုဗစ်ကာယောဂါကနေပထမဦးဆုံးပြန်လည်နှလန်းထူလာတဲ့ဒေသတစ်ခုဖြစ်လာဖို့မြို့ကန်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးကြတာပါ။မြန်မာနိုင်ငံကအထက်ချုပ်လုပ်ငန်းအကြောင်းနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။အခုတော့ဒီကူးစက်များကိုဗစ်ကိုရိုနာဗိုင်းရပ်စ်ပိုးအတွက်ဆေးသစ်တမျိုးထွက်နေတဲ့အကြောင်းကိုပြောပြပေးပါစီ။ကိုဗစ်ရောဂါကူးစက်ခံရတဲ့လူနာတွေကိုကုသရမှာအသုံးပြုဖို့အတွက်ဆေးသစ်နှမျိုးကိုကမ္ဘာ့ချမ်းသာရေးအဖွဲ့ WHO ကနေပြီးတော့ထောက်ခံချက်ပေးလိုက်ပါတယ်။ကိုဗစ်ကူးဆေးသစ်တွေတိုးလာတဲ့အထက်မှာနောက်ဆုံးတိုးလာတဲ့ဆေးသစ်နှမျိုးအကြောင်း WHO ရုံးချုပ်ရှိရာဂျန်နီဗာကနေ VOA သတင်းတောက် research line ပေးပို့ထားတာကိုတော့ကိုဇော်မိုးကျော်ကပြောပြပေးမှာပါ
။ဗိုင်းရပ်စ်ဆိုက်တနစ်ဆေးကိုကိုဗစ်လူနာတွေအတွက်တောက်ဆေးအဖြစ်အသုံးပြုဖို့ WHO ကထောက်ခံချက်ပေးလိုက်တာပါဒီဆေးဟာကိုခံဆွမ်းအားအလွန်အကျွံဖြစ်မလာအောင်ထိန်းချုပ်ရမှာအသုံးပြုတဲ့ဆေးအမျိုးအစားဖြစ်တယ်လို့ပြင်းထန်တဲ့အဆစ်အမြစ်ရောင်ရမ်းတဲ့ရောဂါတွေကိုကုသရမှာလည်းသုံးပါတယ်ဒီဆေးကိုအသုံးပြုတဲ့နေရာမှာရောင်ရမ်းနာကျင်မှုတွေအတွက်ပေးတဲ့ဆေးတစ်မျိုးဖြစ်တဲ့ corticosteroid ဆိုတဲ့ဆေးနဲ့တွဲဖက်ပေးသင့်တယ်လို့WHO ကကျွမ်းကျင်ပညာရှင် Janet Dids ကပြောဆိုပါတယ်။ကိုဗစ်လူနာ2600ကို3ချိန်ခွဲစမ်းသပ်ကြည့်ရမှာ Veracitinib ဆေး3ဆွဲသူတွေကြားမှာသေဆုံးမှုလျော့နေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။သိပ်ပြီးယောဂလက္ခဏာမပြင်းထန်တဲ့ကိုဗစ်လူနာတွေအတွက် Stofimib ခေါ် Monoclonal Antibody ပရိတ်ဇေဝဆေးကိုလူကချက်အရအသုံးပြုဖို့ကိုလည်း WHO ကထောက်ခံလိုက်ပါတယ်။
conditional to those patients that are at the highest risk for complications.
Yoga ဘောင်းဆောင်နဲ့အန္တရာယ်ရှိနိုင်တဲ့လူနာတွေအတွက်လိုအပ်ချက်အရသုံးနိုင်ပါတယ်။ဒီထက်မှအသက်အရွယ်ကြီးသူတွေ၊ကာကွယ်ဆေးထိုးမထားတဲ့သူတွေနဲ့ယောဂအခန်းရှိတဲ့သူတွေပါဝင်ပါတယ်။လူနာ1000ကျော်ကိုအောင်းမြင်မြင်စမ်းသပ်နိုင်ခဲ့ပြီးမှအခုလိုထောက်ခံချက်ပေးရတာပါ။ဒီစမ်းသပ်မှုအရဆေးရုံတင်ကုသရတဲ့အရေးအတွက်ရော့သွားတာကိုတွေ့ရပါတယ်
။ဒီပဋိဇီဝဆေးဟာလက်ရှိဖြစ်ပွားနေတဲ့ Omicron မျိုးကွဲသစ်အပေါ်ဘလို့တက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုတော့လေ့လာနေသေးပဲဖြစ်ပါတယ် Strophimab ဆေးဟာကနဦးစမ်းသပ်မှုအရကိုဗစ်မျိုးကွဲသစ်ကူးစက်ခံရသူတွေကိုကုသရမှာထိရောက်မှုရှိခဲ့ပေမဲ့လုံးဝအပြောင်းလဲဖြစ်နိုင်လောက်တဲ့အထီးတော့မဟုတ်သေးဘူးလို့ WHO ကျွမ်းကျင်ပညာရှင် Dis ကပြောဆိုပါတယ်
I think we have multiple therapeutic options right now for COVID-19 and more are
အခုခါကိုဗစ်ရောဂါကုသနိုင်တဲ့နည်းတွေအတော်များများရှိနေပြီလို့ထင်ပါတယ်။နောက်ထပ်လည်းပေါ်လာအောင်မှာပါ။ဒါပေမဲ့တချို့ virus spore တွေဟာမျိုးဗီဇပြောင်းလဲနေပြီးတချို့ဆေးတွေကိုခံနိုင်ရည်ရှိလာတတ်ပါတယ်။ SARS-CoV-2 အုပ်စုမှာလည်းအတူတူပါပဲ။ဒီလိုဖြစ်လာတဲ့ဆိုရင်လည်းဖြစ်လာမယ့်အခွင့်အလမ်းနည်းပါအောင်လို့လုပ်ဖို့ပဲကြိုးစားရမှာပါ
။ COVID ရောဂါအတွက်နောက်ထပ်ကုထုံးသစ်တွေပေါ်လာဖို့ခန့်မှန်းထားတဲ့ WHO ကတော့လိုအပ်တဲ့ဆေးဝါးတွေကိုအဖွဲ့ဝင်နိုင်ငံတိုင်းတက်တက်တာတာနဲ့လုံလုံလောက်လောက်ရရှိအောင်ကြိုးပမ်းနေပါတယ် WHO အနေနဲ့ဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်နေပြီးဝင်ငွေအလဲအလတ်နဲ့ဝင်ငွေနှွဲနိုင်ငံတွေမှာလူတွေရဲ့အသက်တွေကိုကယ်တင်နိုင်မဲ့ဆေးဝါးမျိုးတွေကိုတက်တက်တာတာနဲ့ရောင်းချပေးဖို့ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်နေပါတယ်လို့လည်း WHO ကျန်းမာရေးအဖွဲ့ကြီးရဲ့တာဝန်ရှိသူတူဖြစ်တဲ့ Janet Dish ကပြောဆိုခဲ့ပါတယ်
အားထားရတဲ့ကိုဗစ်ဆေးသစ်နှမျိုးကြောင့်ကိုဇော်မိုးကျော်ကပြောပြပေးကြတာပ
ါ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် American ပြည်ထောင်စုမှာ20 ဇန်နဝါရီလရဲ့တတိယတနင်္လာနေ့ကို Martin Luther King Jr. attainment နေ့ဖြစ်ဂုဏ်ပြုကျင်းပကြပါတယ်။ကွယ်လွန်သူဒေါက်တာ Martin Luther King Jr. ဟာ American ပြည်ထောင်စုတွင်နိုင်ငံသားအခွင့်အရေးတန်းတူညီမျှရဖို့ဥဆောင်လှုပ်ရှားခဲ့သူတဦးဖြစ်သလို Alabama ပြည်နယ်က Baptist နှစ်ချင်းခရိယန်ဘာသာရေးဆရာတဦးလည်းဖြစ်ပါတယ်။2022ခုနှစ်ဇန်နဝါရီလ15ရက်နေ့ရတော့ဒေါက်တာ Martin Luther King အသက်63နှစ်မြောက်မွေးနေ့လည်းဖြစ်ပါတယ်။အမေရိကန်ပြည်နယ်တချို့ဟာလူမဲတွေအပေါ်အကြမ်းဖက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တဲ့အချိန်မှာလူမျိုးရေးခွဲခြားမှုတွေကိုအကြမ်းမဖက်တဲ့နည်းနဲ့တိုက်ဖျက်ဖို့မာတင်လူသက်ကင်းကဦးဆောင်ခဲ့တာပါ။ငြိမ်းချမ်းစွာဆန္ဒပြတဲ့နေရာမှာလူသိများထင်ရှားလှတဲ့အိန္ဒိယနိုင်ငံသားမဟာတမဂန္ဒီကိုဒေါက်တာကင်းကအထူးလေးစားအားကျခဲ့တာဖြစ်ပါတယ်။မာတင်လူသက်ကင်းဦးဆောင်တဲ့လူထုတပိတ်ပွဲတွေ၊ထိုင်တပိတ်တွေငြိမ်းချမ်းစွာခြိတက်ဆန္ဒပြပွဲတွေနဲ့အကြမ်းမဖက်တဲ့နှီးနဲ့အာခံတော်လှန်တဲ့နှီးတွေမှာလည်းလက်ညွန်ချက်6ခုနဲ့ဥဆောင်ခဲ့ပါဗျ။အဲ့ဒီလက်ညွန်ချက်တွေကိုလည်းလွတ်လပ်ရေးစီတို့ခြေလှမ်းများလို့အထိပ္ပယ်ရတဲ့ Strike Toward Freedom ဆိုတဲ့စာအုပ်မှာဖော်ပြထားတာပါ။အကြမ်းမဖက်တဲ့ပထမဆုံးခြေလှမ်းဟာရဲရင်တဲ့လူတွေအတွက်ဖြစ်ပြီးစိုးသွမ်းရက်စက်မှုကိုအာခံလိုက်တာဖြစ်ပါတယ်။ဒုတိယအချက်ကတော့အကြမ်းမဖက်တဲ့နှီးဆိုတာဟာခင်မင်ရင်းနှီးမှုနဲ့နားလည်စာနာမှုတွေစောင့်ကြည့်ပေးသလိုပြန်လည်ပေါင်းစည်းမှုတွေဖြစ်ပေါ်စေတယ်လို့ဆိုထားပါဗျ။အကြမ်းမဖက်တဲ့နှီးဟာမတရားမှုတွေကိုအနိုင်ယူနိုင်ပါတယ်။ဒါတွေမကပဲမကောင်းမှုကျူးလွန်သူတွေကိုကိုယ်တိုင်လည်းမကောင်းမှုရဲ့သားကောင်ဖြစ်ကြတယ်ဆိုပြီးနံပါတ်3အချက်အဖြစ်ဖော်ပြထားပါဗျ။နံပါတ်4ကတော့ဆင်းရဲဒုက္ခတွေခံစားရတဲ့ဝေဒနာကြောင့်အပြောင်းအလဲတွေကိုသင်ခန်းစာရစေနိုင်တယ်လို့ဆိုပါဗျ။ဒုက္ခဝေဒနာတွေကိုလက်တော့မပြောင်းဘဲခံယူတတ်ဖို့ဒုက္ခဝေဒနာတွေကနေရတဲ့သင်ခန်းစာဟာအပြောင်းအလဲတွေဖန်တီးပြစ်နိုင်တဲ့အခွင့်အလန်းတွေရှိတယ်လို့ဆိုပါတယ်။နံပါတ်5မြောက်လမ်းညွှန်ချက်ကတော့အမုန်းတရားနေရာမှာချက်ချင်းမြတ်တာနဲ့အစားထိုးဖို့ဖြစ်ပါတယ်။အကြမ်းမဖက်တဲ့နှီးနဲ့ရပ်တည်နေတဲ့မာတင်လူသက်ကင်းရဲ့နံပါတ်6ခုမြောက်လမ်းညွှန်ချက်ကတော့တရားမျှတမှုဘက်ကရပ်တည်ဖို့ပြောထားပါတယ်။တတ္တလောကကြီးဟာရှည်လျားလာတဲ့ဆိုပေမဲ့အမှန်တရားဘက်သာအာသာနေတာကြောင့်တရားမျှတမှုဘက်ကအနိုင်ရပါလိမ့်မယ်လို့သူမကွယ်လွန်မီတပတ်အလိုပါပဲမစ္စတာကင်းကပြောဆိုခဲ့ပါဗျ။မာတင်လူသက်ကင်းဂျူနီယာရဲ့ပြည်သူလှုပ်ရှားမှုတွေအောင်မြင်မှုအကြီးအကျယ်ရခဲ့တာကတော့1964ခုနှစ်ကပါ။အများပြည်သူပိုင်နေရာတွေမှာလူပြူလူမဲခွဲခြားသတ်မှတ်ချက်တွေကိုပြည်သူအခွင့်အရေးဥပဒေနဲ့ပယ်ဖျက်ခဲ့သလိုအလုတ်အကင်ခန့်ထားတဲ့နေရာမှာလည်းလူမျိုးဘာသာနဲ့မွေးဖွားရာတိုင်းပြည်အပေါ်မူတည်ပြီးခွဲခြားထားတာတွေကိုပယ်ဖျက်နိုင်ခဲ့ပါတယ်။1968ခုနှစ်အေပရီလ4ရက်နေ့ဟာအသက်39နှစ်အရွယ်မှာဒေါက်တာကင်းတနတ်နဲ့လှုပ်ကြံတက်ဖြတ်ခံခဲ့ရပေမဲ့သူ့သမိုင်းကတော့ဆက်ပြီးရှင်သန်နေပါတယ်။ဆယ်စုနှစ်တခုအတွင်းမှာပဲအသာအယောင်ခွဲခြားမှုဥပဒေတွေပယ်ဖျက်ခဲ့သလိုဒီကနေ့မှာတော့ခွဲခြားဆက်ဆံမှုဆိုတာဟာပြစ်ဒဏ်ကြခံနိုင်ရတဲ့တရားဝင်ပြစ်မှုတွေဖြစ်နေပါပြီ။လူသားတယောက်ရဲ့ရည်တည်မှုဆိုတာဟာတက်တောင်တက်တာနဲ့စိတ်အေးလက်အေးနေထိုင်နိုင်တဲ့အချိန်ကိုကြည့်ပြီးတိုင်းတာရထက်စိန်ခေါ်မှုတွေနဲ့အငင်းပွားစရာတွေဖြစ်လာတဲ့အခါဘယ်ဘက်မှာရည်တည်နေသလဲဆိုတဲ့အပေါ်ကြည့်ပြီးတိုင်းတာရမယ်လို့ဒေါက်တာကင်းကပြောဆိုခဲ့ပါတယ်။သူပြောခဲ့တဲ့စကားအတိုင်းဒေါက်တာမာတင်လူသက်ကင်းရဲ့ဘဝကိုပြန်ပြောင်းအောင်မေ့မိမယ်ဆိုရင်တော့သူဘယ်ဘက်ကရည်တည်ခဲ့သလဲဆိုတာအထင်အရှားတွေ့မြင်နိုင်ပါတယ်ခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အဖို့ကိုကျင်းပြလို့ကြည်ပါပြီ
။အခုတော်တာရှင်တွေကြားခဲ့ရတာကတော့အမေရိကန်ဆိုရရဲ့အဘောသားဖြစ်ပြီး VO ရဲ့အဘောမဟုတ်ကြောင်းအသိပေးပါရစေရှင
်။ VO ရဲ့အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့
VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American သံတနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကို line meter 32 kHz 9335လိုင်းနိုမီတာ49 kHz 6.53 တို့ကနေထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးတော့လက်ရှိမြန်မာအထက်ချုပ်လုပ်ငန်းအခြေအနေကိုတင်ပြပေးမယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းနောက်ကမ္ဘာနိုင်ငံများနဲ့ mobile phone တွေအကြောင်းကိုတင်ပြထားတဲ့သတင်းတွေတဲ့ကတုတ္တအစီအစဉ်မြန်မာပြည်ကပေးစာကဏ္ဍနဲ့ဘေကျင်းကအိုလံပစ်ပွဲတော်ကိုစောစောရောက်လာတဲ့သတင်းသမားတွေကိုဆက်ရုပ်စားတော်ဇက်တွေနဲ့ဧည့်ခံနေတာအပါအဝင်ထူးခြားဆန်းပြားသတင်းတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အပတ်စဉ်ကိုပြည်သွေးနိုင်တင်ပြပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်အလဲရောက်ပါပြီ။ဒီတစ်ပတ်တော့အသက်ငင်းနေတဲ့မြမအထက်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကအကူအညီတင်ဆက်ပေးမှာပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအသက်ငင်နေတဲ့မြန်မာအထည်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်ကအာဏာသိမ်းမှုကြောင့်အသက်ငင်နေပြီဖြစ်တဲ့မြန်မာအထည်ချုပ်လုပ်ငန်းလို့ခေါင်းစဉ်ပေးကာစင်ကာပူအခြေစိုက် CNA သတင်းဌာနက2021ခုနှစ်ဇူလိုင်လ9ရက်နေ့ကဖော်ပြပါတယ်COVID-19 ကပ်ရောဂါရဲ့အကျိုးဆက်ကြောင့်အထည်ချုပ်လုပ်ငန်းတွေရုန်းကန်နေရချိန်မှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ပိုပြီးအခြေအနေတွေဆိုးရွားကာမြန်မာအထည်ချုပ်လုပ်ငန်းတွေရဲ့အနာဂတ်ဟာချိန်ကျောက်ခံနေရပြီးဥမော့လာတဲ့အထည်ချုပ်လုပ်ငန်းရဲ့ပြည်ပဖို့ကိုကဏ္ဍဟာအရှင်ရော့ကျသွားပြီးပျက်စီးသွားနိုင်တဲ့အခြေဆက်ရောက်နေပြီလို့လည်းဖော်ပြထားပါတယ်။ဟုတ်ပါတယ်။အလုတ်ကင်များစွာဖန်တီးပေးနိုင်ပြီးပြည်ပဖို့ကတန်ဖိုးရဲ့သုံးပုံတစ်ပုံဝင်ငွေရရှိတဲ့အလားအလာကောင်းတဲ့မြန်မာအထည်ချုပ်လုပ်ငန်းဟာအခုချိန်မှာတော့ခက်ခဲဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါပြီ။ကိုဗစ်ကရောဂါကြောင့်အမှားစာတွေကြာဆင်းဆက်ယုံတွေပိတ်သိမ်းအလုပ်သမားတွေလျှော့ရှားစတဲ့အခက်အခဲတွေကိုကြော်လွှားဖို့ကြိုးစားနေချိန်မှာကြီးမားတဲ့အကြက်တဲနဲ့ထပ်မံရင်ဆိုင်ရပြန်ပါလေ။အဲ့ဒါကတော့စစ်တပ်ကအာဏာသိမ်းခဲ့တဲ့အတွက်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုပါပဲ။အကျိုးဆက်ကတော့ဆွီဒင်နိုင်ငံက H&M စပိန်နိုင်ငံက Inditex ဗြိတိန်က Primark တို့ပါဝင်ကဘာကျော်အဝတ်အထည်လုပ်ငန်းကြီး20ကျော်ဟာမြန်မာနိုင်ငံမှာလုပ်ငန်းမအပ်နှံတော့ဘူးဆုံးပြခဲ့ကြပါတယ်။ဒါအပြင်အထည်ကျုပ်ဆက်ယုံ200ခန့်ပိတ်သိမ်းခဲ့ရပြီးလူပေါင်း300ခွဲကျော် 2,000 နီးပါးအထိအလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့အလုပ်သမားရေးဆောင်ရွက်နေတဲ့အလုပ်သမားခေါင်းဆောင်တဦးထံကသိရပါတယ်
။ဒါအပြင်ရိုက်တာသတင်းဌာနကလည်းအလုပ်အကန့်ရောမျှော်လင့်ချက်ပါကင်းမဲ့လာတဲ့မြမအထည်ချုပ်လုပ်ငန်းအကျက်တဲဆိုတဲ့ဆောင်းပါးမှာမြမအထည်ချုပ်လုပ်ငန်းရဲ့ပြင်ပတင်ပို့ကုန်ဟာ2011ခုနှစ်မှာ American Dollar 1 Billion အောက်ရှိရာက 2018-2019 ဘဏ္ဍာနှစ်မှာ 6.5 Billion အထိတိုးတက်လာတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အချက်လက်တွေကိုကိုးကားဖော်ပြပြီးကိုဗစ်ကပ်ရောဂါရဲ့ရိုက်ခတ်မှုကြောင့်မြမအထည်ချုပ်လုပ်ငန်းဟာနှေးကွေးကျဆင်းကာအလုပ်သမားတွေတောင်းနေချီအလုပ်အကန့်ဆုံးရှုံးခဲ့ရတယ်။စစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့အလုပ်သမားတွေဟာလမ်းမပေါ်ထွက်ဆန္ဒပြကြရမှာပါဝင်ကြတာ။ဗန်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တော့တာတွေဟာကုန်စည်တွေပြည်ပတင်ပို့နိုင်ဖို့အခက်အခဲဖြစ်ရတယ်လို့2021ခုနှစ်ဧပြီလ10ရက်နေ့ကရေးသားထားပါတယ်2018-2019-2020ပြည်နှစ်တွေမှာမြမအထည်ချုပ်လုပ်ငန်းတိုးတက်ခဲ့ရတာကတော့အရက်သားတွေဥဆောင်တဲ့ဒီမိုကရေစီအစိုးရတက်လာတာကြောင့် American ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကစီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးခဲ့တယ်ဥရောပသမဂ္ဂ EU ကပေးတဲ့ GSP လို့ခေါ်တဲ့အခွန်တက်တာခွင့်ကုန်သွယ်ရေးအထူးအခွင့်အရေးတွေရရှိခဲ့တယ် GSP အခွင့်အရေးရဖို့အတွက်မြန်မာနိုင်ငံကတင်ပို့တဲ့အဝစ် territory ပေါ်မှာအခွန်တက်တာခွင့်အခွန်ကင်းလုပ်ခွင့်တွေရတဲ့အတွက်အထည်ချုပ်လုပ်ငန်းကြီးတွေဟာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်လာကြတာကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းတိုးတက်ခဲ့ပါတယ်။အထည်ချုပ်လုပ်ငန်းတွေဟာလုပ်သားအင်အားအခြေပြုဖြစ်တာကြောင့်အလုပ်ကိုင်အခွင့်အလမ်းအများပြားရရှိခဲ့ပါတယ်။ အလုတ်သမား9သိန်းကျော်အထိအလုတ်အကန်ရရှိခဲ့တာကြောင့်အခြေခံလူဒန်းစားတွေဝင်ငွေရရှိခဲ့ပြီးနိုင်ငံရဲ့စည်ရဲမွေးတည်မှုကိုရှော့ချနိုင်ခဲ့တာတွေ့ရမှာပါဒါပေမဲ့အလားအလာကောင်းနေတဲ့အထည်ချုပ်လုပ်ငန်းတွေရဲ့အခြေအနေဟာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာတော့ရုတ်ချီးပြောင်းလဲသွားခဲ့ရပါတယ်အထည်ချုပ်လုပ်ငန်းတွေရဲ့လက်ရှိအနေအထားနဲ့ပတ်သက်ပြီးတော့အလုတ်သမားခွင့်ရေးတွေဆောင်ရွက်နေတဲ့အလုတ်သမားသမဂ္ဂခေါင်းဆောင်တဦးကအခုလိုပြောပါတယ
်မြန်မာအထည်ချုပ်လုပ်ငန်း2019-20ဘဏ္ဍာရေးနှစ်ပုဂ္ဂိုလ်အနေနဲ့အမေရိကန်ဒေါ်လာတန်ပေါင်း 4,800 ကျော်ဒီတသမ 8 ဘီလီယံလောက်ရရှိခဲ့တယ်နိုင်ငံပုဂ္ဂိုလ်လုပ်ငန်းမှာဆိုရင်တဘာဝတက္ကသိုလ်ရရှိတဲ့ဝင်ငွေကိုကျော်လွန်လာပြီးတိုင်းပြည်ရဲ့အဓိကအားထားတဲ့ပုဂ္ဂိုလ်ဖြစ်လာတယ်။ဒီလုပ်ငန်းရဲ့အလုပ်သမားအင်အားကလည်း9သိန်းကျော်ဖြစ်လာတယ်။2024ခုနှစ်အရောက်မှာဒီလုပ်ငန်းရဲ့နိုင်ငံခြားပို့ဝန်ကအမေရိကန်ဒေါ်လာတန်ပေါင်း 1,000 ကျော် 10 ဘီလီယံကျော်ရရှိဖို့မျှော်မှန်းထားကြပြီးအလုပ်သမားဥယျာဉ်ကလည်းတသန်းခွဲလောက်ဖြစ်လာဖို့ရှိတယ်။အထည်ချုပ်လုပ်ငန်းဟာအလုပ်ကိုင်များစွာဖန်တီးပြီးတယ်။ဒါပေမဲ့2029နှစ်မှာဖြစ်လာတဲ့ COVID-19 ကမ္ဘာလုံးဆိုင်ရာကပ်ရောဂါကြောင့်ဒီလုပ်ငန်းတွေချိနဲ့သွားတယ်။အမှားစာတွေကျဆင်းသွားတယ်ဒီ COVID-19 အကျက်တဲကဘာတဝါရင်ဆိုင်ရတဲ့အကျက်တဲဖြစ်တယ်ဒါပေမဲ့ဒီအကျက်တဲဟာကာလာတို့ဖြစ်တယ်ပြန်ပြီးယုံထနိုင်တယ်ဒီနေ့အထည်ချုပ်လုပ်ငန်းမှာအဓိကရင်ဆိုင်နေရတဲ့ပြဿနာကဒါမဟုတ်ဘူးအားလုံးသိကြတဲ့အတိုင်းပဲ2020ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖြစ်လာတဲ့နိုင်ငံရေးအကျက်တဲဟာအထည်ချုပ်လုပ်ငန်းရဲ့အဓိကစိတ်ကွန်မှုဖြစ်လာတယ
်မြန်မာအထည်ချုပ်လုပ်ငန်းဟာအလားအလာကောင်းတဲ့လုပ်ငန်းတစ်ခုပါအထည်ချုပ်လုပ်ငန်းကြီးရဲ့ထုတ်လုပ်မှုကွင်းဆက်supply chain လို့ခေါ်တဲ့ဝါကွန်းကနေချီမင်ထုတ်တာချီမင်ကိုရက်ကန်းရက်စေစိုးပန်းရိုက်တာကနေအထည်ချုပ်ထုတ်ပိုးပြီးတင်ပေါ်ပေါ်တင်ပို့တဲ့အထိလုပ်ငန်းစဉ်တွေမှာတိုးချဲ့လုပ်နိုင်တဲ့စွမ်းဆောင်ရည်တွေလည်းရှိနေပါတယ်။ဒါအပြင်ဒေသတွင်းတရုတ်နိုင်ငံမှာအလုပ်သမားကားတွေ3ဆလောက်မြင့်တက်သွားတာဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်အထည်ချုပ်ဆက်ယုံတွေကာလရှည်ပိတ်လိုက်ရတာတွေဟာမြန်မာအထည်ချုပ်လုပ်ငန်းတွေအတွက်တကယ့်အခွင့်အလမ်းကောင်းတွေပါ။ဒါပေမဲ့အခုလိုပေါ်ပေါက်လာတဲ့အခွင့်အလမ်းကောင်းတွေကိုရယူနိုင်ဖို့အသုံးချနိုင်ဖို့ဆိုတာလောလောဆယ်မှာတော့ဘယ်လိုမှဖြစ်နိုင်ခြင်းမရှိဘူးလို့ပဲဆိုရမှာပါ။ဘာကြောင့်လဲဆိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပြည်တွင်းကနေရင်းနှီးမြှုပ်နှံမှုတွေထွက်ခွာသွားကြတယ်။အထည်ကျုပ်ဆက်ရုံတွေပိတ်သိမ်းအလုပ်သမားတွေရှော့ချကြတယ်။တည်ငြိမ်အေးချမ်းမှုလည်းမရှိတော့တဲ့အပြင်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်စစ်ကောင်စီကိုဖိအားပေးတဲ့အနေနဲ့စီးပွားရေးရပိတ်ဆို့ရေးယူဒဏ်ခတ်တာတွေလှုပ်လာကြလို့ပါပဲ။ဒါကြောင့်မို့အထည်ချုပ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့ခက်ခဲကအလုပ်လက်မဲ့ဥယျာဉ်ဟာလည်းဆက်လက်တိုးပွားလာစရာရှိနေပါတယ်ခင်ဗျာ
view american တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်နေပေးနေတာပါအခုတော့မြန်မာပြည်ကပေးစာများကန္တာလှည့်ရောက်ပါပြီမအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ
်ဘေးအနေနဲ့ကင်းရှင်းပြောမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေဗီဒီယို Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်အခုအရင်ဦးဆုံးတော်ရရှိတယောက်ရဲ့မှတ်ချက်တူတူလေးနဲ့စာချင်ပါတယ် Good morning VOE မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေပြည်သူကာကွယ်ရေးတပ်များလည်းဘေးအန္တရာယ်ကင်းရှင်းကြပါစေလို့ရည်လာပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ VOE ကိုဒုတိယကျင်းအီးမေးလ်ကနေစာရေးခွင့်ပြုပါတယ်။ VOE ရဲ့အစီအစဉ်ထုတ်လွှင့်မှုတွေသာမကအစီအစဉ်တင်ဆက်ပေးနေတဲ့သူတွေရဲ့အမှားကန်ပြည့်တယ်လို့ကျွန်တော်ကိုမှတ်ယူပေးပါ။လေးလိုင်းကတကယ်လို့မပြောင်းချပေးခဲ့ရင်လည်းအခါအခွင့်တင်အီးမေးလ်ကနေခက်တူတူလေးပြောင်းချပေးဖို့တောင်းဆိုချင်ပါတယ်။ဒီတော့ရရှင်ကတော့ VOA အစီအစဉ်တွေကိုလည်းအားပေးတယ်လို့ VOA အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးပါတယ်လို့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ဖွဲ့သူဖွဲ့သားများခင်ဗျာ။ပထမအဦးဆုံးအီးမေးလ်ကနေဖိပို့ခဲ့တဲ့ကျွန်တော်စာလေးကိုပြန်ချပေးခဲ့တဲ့မဟိတနာကျော်နဲ့စာဖတ်ပြပေးတဲ့ကိုညံဝဲအောင်ကိုလည်းကျေးဇူးအရမ်းတင်ပါတယ်။ကြော်လဲပြောင်းပြီးပါတယ်။အမှန်ဆိုကျွန်တော်ကအီးမေးလ်ပို့ပြီးတော့ရောက်ပါမလားတွေ့ပါမလားဆိုပြီးတော့စိုးရင်ခဲ့မိပါတယ်။ ပြီးတော့အီးမေးလ်ကနေများပြန်စာပို့လာမလားဆိုပြီးခဏခဏဝင်ကြည့်နေကြတာပါတတဲ့စီစဉ်မှာမတ်စုမြတ်မောင်ပါဝင်တင်ဆက်ပေးနေတာကိုတွေ့ရတော့ကျေးဇူးတင်ပါတယ်ခင်ဗျအားပေးနေပါတယ်လို့လည်းပြောပေးပါအစီအစဉ်တင်ဆက်သူသတင်းတောက်များအက်ဒီတာများအသံပိုင်းဆိုင်ရာနဲ့ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာများကိုလည်းအားပေးပြီးတော့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်အနေနဲ့စာရေးတဲ့အခါမှာနိုင်ငံရေးစီးပွားရေးနဲ့တခြားသောအကြောင်းအရာတွေကိုမရေးဘဲအစီအစဉ်တင်ဆက်သူတွေကိုသာအဓိကထားရေးပါတယ်။တခြားအကြောင်းအရာတွေကတခြားသူတွေလည်းရေးနေကြလို့ထပ်မရေးတော့တာပါ။မြန်မာပြည်သူပြည်သားများအားလုံးအတွက်အခုချိန်မှာနိုင်ငံရေးကအရေးကြီးသလိုစိတ်ပိုင်းဆိုင်ရာဖြေဖြောင်းဖို့အတွက်ဖြောပြေးရေးအစီအစဉ်တွေလည်းတင်ဆက်ပေးစီခြင်းပါတယ်။မရေးစနာကြောင့်တင်ဆက်တဲ့တက်တန်ရောင်သတင်းများကိုလည်းသဘောကျပါတယ်။အစီအစဉ်တင်ဆက်တာကတနာယီဆိုတော့နားထောင်ကြည့်ရှုရတာအချိန်နည်းနေသလိုပါပဲအချိန်ထပ်တိုးထုတ်လွှင့်ပေးစေချင်ပါတယ် live လည်းနာကိုပြောရအောင်နော် replay မဟုတ်ပါဘူး viewer ဖွဲ့သူဖွဲ့သားများနဲ့မိသားစုများအားလုံးစိတ်ကျန်းမာကိုကျန်းမာပါစေခင်ဗျာ
အရာရီကကိုအောင်မျိုးဖြစ်ပါတယ်ဟုတ်ကဲ့ပါအချိန်ထပ်တိုးပြီးတော့လွှင့်စေချင်ပါတယ်လို့ပြောနေပါရဲ့နော်လောလောဆယ်ကျွန်တော်တို့ကဒီနေ့ကို radio ထုတ်လွှင့်မှု2ချိန်ပြီးတော့ရုပ်ရည်တကြားထုတ်လွှင့်မှုတစ်ချိန်လွှင့်နေတဲ့အပြင်မြစည်းမရုပ်သံမှာလည်းကျမတို့ရဲ့အစီအစဉ်15မိနစ်တက်တက်လွှင့်တာရှိပါသေးတယ်။အားလေးကိုလည်းနားထောင်မှုပြောချင်ပါသေးတယ်။အစီအစဉ်တကုတ်ခုလိုအားပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းအေယာရီကကိုအောင်မျိုးကိုပြောချင်ပါသေးတယ်နော်။ခုဆက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းတင်ပြမှုတွေအောက်မှာရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်တချို့ကိုပြောပြပေးစီမှာရှင်။မြန်မာနိုင်ငံကယားပြည်နယ်လွိုင်ကော်မြို့မှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေနဲ့ပတ်သက်စစ်ကောင်စီဘက်ကလေရင်နဲ့ထိုးစစ်ဆင်မှုတွေကြောင့်မြို့ပေါ်မှာဒေသခံပြည်သူတွေမရှိသလောက်အိုးအိမ်ဆုံးခွာပြေးနေရတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ရဲ့မှတ်ချက်တွေဖြစ်ပါသေးတယ်။မတနေ့အစ္စရေတော်ရရှင်ကကြရားပြည်သူတွေဘေးကင်းကြပါစေလို့ဆုလာပါရီကိုတင်ထွန်းွယ်ကတော့
စစ်အာဏာရှင်ကြာဆုံးသွားရင်တော့တိုင်းပြည်ကအေးချမ်းသွားမယ်စစ်အာဏာရှင်ရှိနေတဲ့ဆိုရင်တိုင်းပြည်ကဗမာနေလေမအေးချမ်းပါဘူ
းမင်းသိန်းဆိုတဲ့တော်ရရှင်ကတော့စစ်ကောင်စီစစ်ဆင်နေတဲ့ပုံက PDF နဲ့ထိတိုက်မတွေ့ဘဲနဲ့ PDF နဲ့တိုက်ပွဲဖြစ်နေတဲ့နေရာကအရက်သားတွေကိုပြစ်မှတ်ထားနေတဲ့ပုံပါပဲ PDF တွေကိုလက်မခံမကူညီအောင်လို့ပါရန်ကုန်မှာတော့ကဆိုရင်လည်းဘာမှမဆိုင်နဲ့ရထားတဲ့ကားတွေဖျက်ဆီးပစ်ပါတယ်စစ်သားပြတဲ့သူတွေနဲ့ရက်ွက်တေသခံတွေကိုရန်တိုက်ပေးနေကြပါတယ်မင်းသိန်းဆိုတဲ့တော်ရရှင်ရေးလာတဲ့မှတ်ချက်ဖြစ်ပါတယ်ရှင်ကျော်အောင်ကျော်ဆိုတဲ့တော်ရရှင်ကတော့
လိုက်ကောဆိုတာကရားပြည်နယ်ရဲ့မြို့တော်နော်အခုပြည်တွင်းစစ်ဖြစ်နေပါပြီချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလည်းပြည်တွင်းစစ်ဖြစ်နေပါပြီစကိုင်းမကွေးနေရာစုံမှာပြည်သူပြည်တိုက်သူတိုက်နေရေးကြီးတဲ့အချိန်ရောက်လာပါပြီအခုရန်ကုန်မန္တလေးနေပြည်တော်ကိုလာပိုင်းတွင်စစ်ကြီးကူးဆက်လာပါတော့မယ်ကြိုတင်ပြင်ဆင်ထားဖို့တတိပေးရပါလေချောင်းရံကလည်းရှိပါသေးတယ
်ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတဲ့မှတ်ချက်ရောနောက်ပြီးတော့တခြားသောရရှင်တွေရေးထားတဲ့မှတ်ချက်တွေကိုဖတ်ရတာအထူးစိတ်မကောင်းစရာပါအခုပြောသွားတဲ့သရရှင်ရဲ့မှတ်ချက်မှာဆိုရင်ဒါကတော့တိုင်းဒေသဒေသတွေကစစ်ကောင်စီထိုးစစ်တွေကြောင့်ဒေသခံရဲသားပြည်သူတွေမြို့ကြီးတွေကပါအိုးအိမ်ပြပြထွက်ပြေးနေရတဲ့အခြေအနေကိုကြည့်ပြီးတော့တခြားဒေသတွေကပြည်သူတွေလည်းစိုးရိမ်ထိတ်လန့်နေကြတယ်ဆိုတာအခုမှတ်ချက်မှာတွေ့မြင်နိုင်ပါတယ်နော်ဝင်းဝင်းဆိုတဲ့သရရှင်ကတော့အမေစုလက်ထက်ကဖွံ့ဖြိုးတိုးတက်မှုတွေအများဆုံးဖြစ်ပေါ်အောင်လို့ဦးစားပေးဆောင်ရွက်ထားတာဖြစ်ပါတယ်အခုတော့ပျက်စီးကုန်ပါပြီငါးနှစ်တာကာလအကောင်းဆုံးဆောင်ရွက်သမျှတွေလာပိုင်းလေးနဲ့ပြတ်သုံးသွားပါပြီလို့ရှင်းလာပါတယ်စိန်နာကိုဆိုတဲ့တော်ရရှင်ကတော့
ဟိုတလောကတည်င်းနေကြားမိပါရဲ့မအားလာစစ်တပ်ကချင်းပြည်နယ်ကိုပြပုံဖြစ်အောင်လှုပ်ပစ်မတဲ့အခုတော့ကြားပြည်နယ်ကိုလက်နက်ကင်ချင်းမတိုက်ဖဲလူနေမြို့ဝါတွေကိုမိတိုက်ပြီးပြပုံလှုပ်ဖို့စီမံကိန်းချပြန်ပြီးထင်ပါရဲ့ဗျာ
မဇ္ဇာဆိုတဲ့တော်ရရှင်ကလည်းစစ်ဘေးမပြေးဘူးတဲ့သူတွေဒီထက်မှရေးထားတဲ့ comment တွေကိုမြင်ရတာတော်တော်ကိုစိတ်မကောင်းဖြစ်ရပါလေတဲ့စစ်မဖြစ်တာတစ်နှစ်ကျော်ပြီတဲ့ပြန်လို့ရပြီလေလေတဲ့သူတို့လက်ထက်မှာထောက်ပံ့ငွေတွေမရှိတဲ့နဲ့ဘာနဲ့လှုပ်ရှားရမလဲပြန်ဘလို့ပြန်ရမလဲကိုချင်းစာပါလို့ရေးလာပါတယ်နောက်ထပ်သတင်းတစ်ပုဒ်အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလိုက်တော်ရရှင်ရဲ့နေရဲ့မှတ်ချက်တချို့ကိုလည်းဆက်ပြီးတော့ပြောပြပေးကြပါလိမ့်ကျိုးစိုးသူမရှိတဲ့ internet အခွင့်အရေးမှုဆိုတဲ့တင်ဆောင်မှာတော့မြန်မာနိုင်ငံက internet ဝန်ဆောင်မှုတွေပေါ်မှာအခွင့်အရေးကောက်ခံမဲ့အစီအစဉ်ကြောင့်ဒီ internet သုံးဆွဲတဲ့သူတွေလုပ်ငန်းရှင်တွေနဲ့တကြွလှောက်ရှားသူတွေစိုးရိမ်စိတ်ထွက်ပေါ်လာတဲ့တင်ဖြစ်ပါတယ်မြန်မာနိုင်ငံက covid ရောဂါနောက်ပြီးတော့ စစ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေကြောင့်နောက်ထပ်အခက်အခဲတွေကြုံမှာကိုစိုးရိမ်နေတာနဲ့ပတ်သက်တဲ့သတင်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့တော်ရရှင် resort ရေးလာတာကတော့
မလာကတော့တနင်္လာအင်တာနက်နဲ့ Facebook ရေးကိုပိတ်တောင်ပိတ်ပစ်ချင်နေတာပါ။အခုလည်းပဲသုံးဆွဲသူတွေနေအောင်မသုံးဆွဲနိုင်အောင်ရော့သွားအောင်လုပ်တဲ့နည်းပြပါပါ
။ကိုကျော်ကြီးဆိုတဲ့တော်ရရှင်ကလည်းအင်တာနက်ပိတ်ပစ်တာလူငယ်တွေကိုပြစ်မှတ်ထားပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့ရေးလာပါတယ်။
အင်တာနက်သုံးလို့လူငယ်တွေရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုရောကြခြင်းလို့တဲ့ရွှေညံတော်စူးရောက်လုံးနဲ့ဘဘကြီးအာနာသိန်းနာနောက်ကြလေခြင်း2015 NLD နိုင်ငံတွေကသိမ်းလိုက်ရင်အခုလောက်ဆိုမြေရောက်ဖျက်စစ်ရထားစီးနေရတော့ပြီ
တက်တက်ဦးဆိုတဲ့တော်ရရှင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုရေးပါတယ်ရှင
်နိုင်ငံရဲ့ကလေးတွေငယ်တွေကိုမျက်စိပိတ်နားပိတ်ပြီးတက်တက်လုံးကျွန့်ဆက်ပြန်ပြီးတွန်းချင်တာသူတို့စစ်ဘိုလ်ချုပ်သားသမီးတွေကြနိုင်ငံသားမှပညာသင်ပြီးတရားမျှတမှုဆိုတာကဒီမိစ္ဆာတွေစီမှာရှာမရအောင်
ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့ဒီသတင်းအနေနဲ့ပတ်သက်လို့သရရှင်တွေရဲ့ကိုယ်ပိုင်မြင့်တွေကိုမျက်ချက်ရေးပြီးပြီးတော့ပြောလာကြတာတွေပါသရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်သရရှင်တွေအားလုံးအတွက်ပုံမှုအဆင်ပြေတဲ့သတင်းပတ်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါတယ်နော
်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါရှင့်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးနားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ခုတော့သတင်းတွေတဲ့ကတုတ္တအစီအစဉ်အလှည့်ရောက်ပါပြီ။ကမ္ဘာနိုင်ငံများနဲ့ mobile phone data အကြောင်းမညညလွင်ကပြောပြပေးမှာပ
ါ။ဒီနေ့ကမ္ဘာမှာ mobile cell phone တွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲ internet data တွေဝယ်ယူအသုံးပြုပြီး email, messenger, viber, wechat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါရစေ။ဒီလိုလူမှုဆက်သွယ်ရေးကွန်ရဲ့ application တွေသုံးနိုင်ဖို့အတွက် mobile phone သုံးဆွဲသူတွေဟာ mobile data တွေကိုဝယ်ယူကြတာမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း220နိုင်ငံရဲ့နောက်ဆုံးအချက်လက်တွေရတော့ကမ္ဘာပေါ်မှာ Israel နိုင်ငံက mobile phone data အတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်1GB လို့အပြောများတဲ့1GB အတွက်ကြာတင်နှုန်းက American Dollar 3.35 Dollar တနည်းအားဖြင့်ပြောရရင်တော့50ပဲရှိပါတယ်။အခုမြန်မာငွေစည်းနဲ့တွက်ကျင်တော့88ကျပ်ခွဲဝန်းကျင်လောက်ရှိတာပါ။ Israel နိုင်ငံလိုဈေးအသက်သာဆုံးတခြား၅နိုင်ငံကတော့ Kazakhstan, Fiji, Italy နဲ့ Sudan နိုင်ငံတွေဖြစ်ပါတယ်။ Kazakhstan နိုင်ငံမှာဖုန်း data 1GB ကို American Dollar 15စင် Fiji မှာ American Dollar 19စင်အီတလီမှာအမေရိကန်ဒေါ်လာ28စင်နဲ့ဆူဒန်မှာလည်း28စင်ပဲပေးရပါတယ်။
အာရှတိုင်မှာတော့ရုရှားကဇီးအသက်သာဆုံးပါပဲ။ဖုန်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ29စင်ပဲပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကဇီးအသက်သာဆုံးပါ။1 GB ကိုအမေရိကန်ဒေါ်လာ42စင်ပေးရပါတယ်။ကမ္ဘာပေါ်မှာဖုန်းဒေတာပိုဈေးအကြီးဆုံးနိုင်ငံတွေကြည့်ရင်တော့ဈေးအကြီးဆုံးကအီကွေတိုရီယယ်ဂီနီနိုင်ငံမှာ1 GB ကိုအမေရိကန်ဒေါ်လာ49ဒေါ်လာ68စင်ပေးဝယ်ရပါတယ်။Saudo and Prince Bay ဆိုတဲ့ Africa တိုင်းနာကကျွန်းနိုင်ငံလေးကတော့ Mobile Data 1 GB ကို American Dollar 30.69 စင်ပေးရပြီးကမ္ဘာမှာ Mobile Phone Data ဘူဒုတိယဈေးအကြီးဆုံးပါပဲ။ Malawi နိုင်ငံကတော့ 1 GB ကို25 Dollar နဲ့46စင်ချွတ်နိုင်ငံက 23 Dollar 33စင် Namibia နိုင်ငံက 22 Dollar 38စင်ပေးကြရတဲ့ဖုန်းဒေတာပိုဈေးအကြီးဆုံးနိုင်ငံတွေလည်းဖြစ်ပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်ကဖုန်းဒေတာပိုဈေးကြီးပါတယ်။1 GB ကို American Dollar 5 Dollar 68 စင်ပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့လာအိုနိုင်ငံကဈေးကြီးပါတယ်။1 GB ကို American Dollar 3 Dollar 19စင်ကြပါတယ်။ဒီလို Mobile Phone Data တွေကိုဝယ်ယူပြီးကမ္ဘာမှာအသုံးပြုမှုအများဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံသားတစ်ယောက်ဟာတစ်လမှာဖုန်းဒေတာ35 GB နီးပါးအသုံးပြုပါတယ်။ဒုတိယအသုံးများတာကတော့ထိုင်ဝမ်ဖြစ်ပြီးတော့တစ်လမှာတစ်ယောက်ကို25 GB သုံးပါတယ်။အော်စတြေးလျနိုင်ငံကတော့တစ်ယောက်ကိုတစ်လမှာ18 GB လောက်သုံးပြီးကမ္ဘာမှာဖုန်းဒေတာသုံးဆွဲမှုတတိယအများဆုံးပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံကသုံးဆွဲမှုအများဆုံးပါပဲ။တစ်လမှာတစ်ယောက်ကို16 GB နီးပါးသုံးဆွဲပါတယ်။Mobile phone data သုံးဆွဲကြတာမှာ internet မြန်နှုန်း speed အမြန်ဆုံးနိုင်ငံကတော့ UAE Arab ဆော်ဖာများပြည်ထောင်စုပါ။တစ်စက္ကန့်ကို 223.8 MB မြန်နှုန်းရှိပါတယ်။တောင်ကိုရီးယားကလည်းတစ်စက္ကန့်ကို 214.4 MB မြန်နှုန်းရှိပြီးဒုတိယအမြန်ဆုံးပါပဲ။ကာတာနိုင်ငံကတော့တစ်စက္ကန့်ကို 188.83 MB နှုန်းနဲ့ကမ္ဘာမှာ mobile internet မြန်နှုန်းတတိယအမြန်ဆုံးနိုင်ငံဖြစ်ပါတယ်ရှင
်။အခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုပြောပြပေးပါမယ်။တရုတ်နိုင်ငံဘေကျင်းက2022ဆောင်းရာသီအိုလံပစ်ပွဲအတွက်ဆော့ရောက်လာတဲ့သတင်းသမားတွေကိုဆက်ရုပ်စားတော့ဇက်တွေနဲ့ဧကန်နေတာဂျပန်နဲ့နိုင်ငံတိုကျိုက UN တို့တရိတ်ဆိုင်ရုံမှာအမှားပန်ဒန်ဝက်ဝင်ကလေးနှစ်ကောင်ကိုပထမဆုံးချိန်ထုတ်ပြတာအပါအဝင်ကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မတ်ခင်ဖြူထွေးတို့ကပြောပြပေးမှာပါ
ပြည်ထောင်ငံမြို့တော်ဘေကျင်းမှာ2022ခုနှစ်ဆောင်းရာသီအိုလံပစ်အခမ်းအနားပွဲတွေအတွက်ဆော့ရောက်လာကြတဲ့သတင်းသမားတွေကိုဆက်ရုပ်စပွဲချိုးတွေပြီးတော့ဆက်ရုပ်စပိုမှုတွေပြင်ဆင်ပေးတဲ့စားတောက်စရာတွေနဲ့ကြွေမွေးဧကန်နေပါတယ်။အထူးကသတင်းသမားတွေစူဝေးစားတောက်ကြတဲ့နေရာမှာအစားတောက်တွေကိုအမိုးပေါ်ကဆက်ရုပ်လက်တံတွေနဲ့ချပေးနေတယ်လို့အစားတောက်ပြင်ဆင်တဲ့နေရာမှာလည်းဆက်ရုပ်တွေကိုအသုံးပြုနေတာပါ။ထောက်ဆွဲကြော်လိုအစားအသောက်ကိုဆက်ရုပ်လက်တံတွေနဲ့အမိုးပေါ်ကနေချပေးသလိုဟမ်ဘာဂါလိုအစားအစာတွေကိုလည်းဆက်ရုပ်တွေကပဲပြင်ဆင်ပေးနေတာပါတိုကျိုအိုလံပစ်ပွဲတော်ထက်ကိုဗစ်စီးကမ်းတွေကိုတင်းကျပ်ထားပြီးရောက်လာကြတဲ့သတင်းသမားတွေအားကစားသမားတွေနဲ့တာဝန်ရှိသူတွေကိုဘဘယ်လိုခေါ်တဲ့သတ်မှတ်နေရာတွေမှာချထားမှာပါအဲ့ဒီနေရာတွေကနေအပြင်ကိုထွက်လို့မရသလိုအထဲမှာအချင်းချင်းတွေ့ဆုံလို့ရမှာလည်းမဟုတ်ပါဘူးဘဘယ်ရဲ့အပြင်ကိုထွက်ချင်နေဆိုရင်တော့သုံးဘက်ကြားကွာရန်တင်းပြီးချာခွဲနေရမှာဖြစ်ပြီးထွက်သွားပြီးရင်လည်းပြန်ဝင်လို့ရမှာမဟုတ်ပါဘူးတိုကျိုအိုလံပစ်နဲ့မတူမှာကတော့ပြည်ရင်းကပရိသတ်တွေပြိုင်ပွဲတွေမှာအားပေးနိုင်မှာပါပြိုင်ပွဲတွေကိုတော့ဖေဖော်ဝါရီလ၄ရက်နေ့ကနေစတင်ကျင်းပမှာဖြစ်ပါရဲ့ရှင
်ဂျပန်နိုင်ငံတိုကျိုမြို့တော်မှာရှိတဲ့ UN တိရစ္ဆာန်ဥယျာဉ်မှာပန်ဒါဝဲဝံအမွှာလေးနှစ်ကောင်ကိုပထမဆုံးအကြိမ်အများပြည်သူကိုပြသခဲ့ပါတယ်လေးလေးနဲ့ရှောင်းရှောင်းလို့နာမည်ပေးထားတဲ့ဒီအမွှာပန်ဒါနှစ်ကောင်ဟာပြီးခဲ့တဲ့နှစ်ဇွန်လကမွေးဖွားလာခဲ့တာပါတိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီခရွန်ကူးစက်မှုတွေတိုးနေတာကြောင့်တရိတ်ဆိုင်ရုံကိုဇန်နဝါရီလ17ရက်နေ့ကပိတ်ထားရတာဖြစ်ပြီးတော့ဒီအမွှာပန်ဒါနှစ်ကောင်ကိုကြီးစုဖို့အတွက်လူအယောက်900ကျော်ကိုကန်ဆယ်မဲ၌ရွေးချယ်မှာပါကန်ဆယ်မဲပေါက်တဲ့သူမှသူတို့ကိုကြီးကွင်ရမှာဖြစ်ပြီးတော့အချိန်3ရက်ကြာဖွင့်ထားပေးမှာပါကန်ဆယ်မဲပေါက်တဲ့သူတွေအနေနဲ့ပန်ဒါဝဲဝင်လေးတွေကိုကြည့်ဖို့တမနစ်ပဲအချိန်ရမှာပါသူတို့နှစ်ဦးရဲ့မိခင်ဖြစ်သူရှင်းရှင်းဟာဂျပန်နိုင်ငံကိုလွန်ခဲ့တဲ့10နှစ်ကျော်ကတည်းကရောက်နေတာဖြစ်ပြီးတော့ဒီအမွှာပန်ဒါနှစ်ကောင်ဟာဂျပန်ပြည်ကတရိတ်ဆိုင်ရုံမှာပထမဆုံးမွေးဖွားတာလည်းဖြစ်ပါတယ်ပ
Panda Amoha Muiparonga, Taya Grammy Shigabime, Aku Kamaro, a legend of Pibi Tula Gabi, Nakonzalo Saleki Lu Jojo Shini Babi Kamya.
Bolivian and Lapas Numa, Sanwaila Satianiga, Huya, a Klukune, Koga Yu Warren Jimbabari, Tani Dainari, Yasun Nechi, Chindongere, Sidia Wabi, Koga Yu Warren Yuya Deligu, dear Wintamakaragaro, Natans Chakunika Pipari, Bolivia Suyachi Saita Nano Shima, Tani Diana Amudmirine to Bolivia Yijimu Winji, Sabina, Urelanale, Bawin Sunebari, Nano Remaro. Tamra Louis Askurai, Pawin Sunegabi, Koga Sai Piuturine, Koga Yue Ware delete Sebianare Zang Piosu Sunigabari, Koga Yue Waraha, Sidi Wabi, Hara Pium Damaga, Bolivian Nangaye, Titui Kind Relumiare, Hijemu and Winnet Kule Pipari, Diamu and Muya Siwa Pieta Matare, Koging Chalo de Niama, Adika Bawin Pisi Pieta Koga Yueha, Tamatare, Nangaga Sigwama, Xiangwelu Yare Pisi Maho Pulu, Kulatamaga Muya Siwane, Yasui Musaya Yunga, Piosu Tavareshin.
Medala Nanganga Dash Lumurigaro, Kovikala, doing through Nangama, Lodong Cha, Dwala, Kanta Darigani, Chilare, Saint Pizzi Murigo, Pishobo, Garigo, Yaquera, Tamamo, Pile, Kanjima, Dwa Orari, Lola Javare, Gas Mash, Garigo, Yaquajin, Luname, Bitare, Amanigo, Naya, Usaune, Pueha, Saint Pizzi Murigo, Pishobo, ကားအဟောင်းတွေကိုတူတွေတူရင်းနေတဲ့ရိုက်ခွဲနေတာပါနယ်သာလန်နိုင်ငံမှာဒီဇင်ဘာလအလယ်လောက်ကစပြီးဇန်နဝါရီလဆယ်လရက်နေ့အထိမရှိမဖြစ်ဆိုင်တွေကလွဲပြီးစားတောက်ဆိုင်တွေလူများစုတွာလာနိုင်တဲ့နေရာတွေကိုပိတ်ထားခဲ့တာပါတဟိတ်မြို့မှာဆိုရင်လဲအစိုးတင်တဲ့နီးပြဂျူလီစကော့ကဦးဆောင်ပြီးပင်လယ်ကမ်းခြေမှာအတကုံအော်ရဲနီးနဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့နေပါတယ်ပင်လယ်ကမ်းခြေမှာ
တယ်လို့ပြောပါတယ်ခင်ဗျာ
ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှလည်းဆောင်မျှော်နားဆင်နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါပါ
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ကျင့်သုံးနိုင်ရေးအတွက်ဒေါအောင်ဆန်းစုကြည်ဟာမရှိမဖြစ်ဖြစ်ကြောင်းသူမကိုပြစ်ဒဏ်ချမှတ်ထားပေမဲ့လို့လည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာသူမပါဝင်ရမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလော့ဆန်ကတနင်္ဂနွေနေ့မှာပြောပါတယ်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီတရားရုံးရဲ့ပြစ်ဒဏ်စီရင်မှုကိုလည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကရှုတ်ချပါတယ်စစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးရေးအကြမ်းဖက်မှုတွေရပ်ပြီးလူခွင့်ရေးကိုလေးစားလိုက်နာရေးနော်ဝေနိုင်ငံခြားရေးဝန်ကြီးအန်နီကင်ဟူဒ်ဖဲရဲ့တောင်းဆိုချက်အတိုင်းပဲထပ်တူခံယူတယ်လို့လည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အရကန်ရိုဟင်ဂျာကယ်တင်ရေးတပ်အာဆာအဖွဲ့ခေါင်းဆောင်နဲ့ညီကိုတော်ဆက်သူမိုဟာမက်ရှားအလီကိုဖမ်းဆီးကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကတနင်္ဂနွေနေ့မှပြောပါတယ်။အာဆာအဖွဲ့ခေါင်းဆောင်အတလာအဘူအမာဂျူနူနီနဲ့ညီကိုတော်ဆက်တဲ့မိုဟာမက်ရှားအလီကိုဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကစနေနေ့နောက်ပိုင်းမှာဖမ်းဆီးတာဖြစ်ပါတယ်။ယူကရိန်းအစိုးရရဲ့ဝက်ဘ်ဆိုက်တွင်နှောက်ယှက်တိုက်ခိုက်ခံရမှုအတွေ့ယူကရိန်းကရုရှားကိုတနင်္ဂနွေနေ့မှာအပြစ်တင်ပြောဆိုလိုက်ပါတယ်။ဒါဟာတချင်းကဆိုဗီယက်သမ္မတနိုင်ငံဟောင်းအပေါ်ရုရှားအစိုးရရဲ့ hybrid war စီရေးဗျူဟာနဲ့တိုက်ခိုက်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုရှုတ်ချတာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အတန်နှွင့်နဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Daryl Smith တို့ပါ။ဒီမိနစ် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလမီတာ190ကနေပြီးတော့တင်ဆက်ခဲ့တာဖြစ်ပါတယ်။ဒေါက်တာရှန်မြန်မာပြည်သူပြည်သားအားလုံးပေးရတဲ့အမျိုးမျိုးကနေကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.